တော်ရရှိများခင်ဗျာမစ္စတာဆူဇီလိုကမြန်မာနိုင်ငံအရေးဆောင်ရွက်နေတဲ့အင်ဒိုနီးရှားပါလီမန်အမတ်များအဖွဲ့အစည်းအနေနဲ့အင်ဒိုနီးရှားသမ္မတကြီးရဲ့မြန်မာနိုင်ငံခရီးစဉ်ကိုစတင်စီစဉ်ခဲ့စဉ်အချိန်ကတည်းကသမ္မတကြီးအနေနဲ့မြန်မာနိုင်ငံကိုသွားရောက်ဖို့အချိန်မတန်သေးဘူးလို့ပြောဆိုခဲ့တယ်လို့ပြောပြပါတယ်
။ I do understand the problem facing the president, but have clear and distinct result.
သမ္မတကြီးအနေနဲ့မြန်မာစစ်ကောင်းဆောင်တွေကိုတွေ့ဆုံတဲ့အချိန်မှာအခက်အခဲတွေရှိမယ်ဆိုတာလက်ခံပါတယ်။ဒါပေမဲ့ဒီခီးစဉ်ကရက်လက်ကိုပြန်ပြီးကြည့်မယ်ဆိုရင်ဘာမှပြက်ပြက်သားသားရှင်းရှင်းလင်းလင်းမရှိတာကိုတွေ့ရမှာဖြစ်တယ်လို့ပြောဆိုပါတယ်။ဟုတ်ကဲ့အင်ဒိုနီးရှားသမ္မတကြီးအနေနဲ့ဗိုလ်ချုပ်မူကြီးတန်းရွှေပြောပြတာတွေကိုနားထောင်ခဲ့တယ်လို့ပဲသူပြောချင်တာတွေကိုလည်းပြောပြနိုင်ခဲ့တယ်လို့မထင်ဘူးလားခင်ဗျာ
I think the problem is they are only talking about what they so called roadmap of democracy in spoken commitment not really in implementation
ကျွန်တော်အမြင်ကတော့ပြဿနာဟာဒီမိုကရေစီလမ်းကိုသွားမဲ့လမ်းပြမြေပုံကိစ္စကိုစကားအရာပြောဆိုနေခြင်းပဲဖြစ်ပါတယ်လက်တွေ့အရာကတော့ဘာမှမမြင်ရပါဘူးအရေးကြီးတာကဗစက်နဲ့ပြောနေတာမဟုတ်ဘဲလက်တွေ့လှုပ်ဆောင်ပြခြင်းဖြစ်ပါတယ်ဟုတ်ကဲ့အင်ဒိုနီးရှားသမ္မတကြီးအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ရင်အပြည်ပြည်ဆိုင်ရာကိုစိတ်ရှည်တိခတ်မှုလည်းပြောခဲ့ပါသေးတယ်ဒီအချက်ကိုဘယ်လိုမြင်ပါလဲခင်ဗျာ
The president is saying that the international community should be more patient but I think how long should we be more patient because it's already more than 15 years
ဘလောက်ထိစိတ်ရှည်တိခတ်ရမှာလဲ15နှစ်ကျော်လာပါပြီလို့ဖြေသွားပါတယ်အင်ဒိုနီးရှားသမ္မတကြီးအနေနဲ့ဒေါ်အောင်ဆန်းစုကြည်ပြန်လွှတ်ပေးဖို့ပြောဆိုခဲ့တာမကြားရပါဘူးဒီအချက်ကိုရောဘယ်လိုမြင်ပါလဲခင်ဗျာ
Well I think for us in the parliament that the release of Aung San Suu Kyi is very important but Suu Kyi is about the implementation and the restoration and also the improvement of the democracy in Myanmar
ဒေါ်အောင်ဆန်းစုကြည်လွတ်မြောက်ခြင်းဟာအရေးကြီးပါတယ်ကျွန်တော်တို့ပါလီမန်အမတ်များအဖွဲ့အစည်းအနေနဲ့လည်းယုံကြည်ပါတယ်ဒါပေမဲ့ပိုပြီးအရေးကြီးတာကတော့မြန်မာနိုင်ငံဒီမိုကရေစီလမ်းပေါ်ကိုအမြန်ဆုံးပြန်ရောက်ဖို့ဖြစ်ပါတယ်လို့ပြောဆိုသွားပါတယ်။ဆက်လက်ပြီးတော့အင်ဒိုနီးရှားနိုင်ငံသမ္မတကြီးရဲ့ခီးစဉ်ကိုခြုံငုံသုံးသပ်ပြောဆိုရမယ်ဆိုရင်တော့မိမိတို့အနေနဲ့အားရကျေနပ်ခြင်းမရှိဘူးလို့ပြောဆိုလိုပါတယ်လို့ RFA ကိုပြောပြသွားပါတယ်ခင်ဗျာ။